နမနယင်ကလေဘေးဒုက္ခနေတွေအတွက်ကုညီကယ်ဆယ်ရေးပစ္စည်းတွေတည်ဆောင်လာတဲ့နိုင်ငံတကာကြက်ချင်တွေဖွဲ့ရဲ့လေဟာရန်ကုန်မြို့ကိုစားရောက်လာခဲ့ပါပြီလူ1000စာဆေးဝါးထောက်ပံ့နေတဲ့ရေတန်းစင်ဆက်ငယ်လေးတလုံးဒီလေးမြမမပါလာပေမဲ့မုံတိုင်းတန်တင်ခဲ့တဲ့ဒေတာမှာပစ္စည်းတွေတွားရောက်ဖြန့်ဖြူးနေတဲ့လေးတစ်စင်းကတော့နှစ်မြုပ်သွားခဲ့ပါတယ်နိုင်ငံတကာကြက်ချင်တွေအသင်းရဲ့ ဒီကဘာတော်ဟွမ်းကနေပြီးတော့လူငွေဒေါ်လာ ဒီကဘာတော်ဟွမ်းကနေပြီးတော့လူငွေဒေါ်လာတန်းတရာထည့်ဝင်ပေမဲ့စစ်ကောင်းဆောင်တွေကတော့အရေးပေါ်စားတဲ့ရိတ်ခါတွေကိုလေဆိပ်မှတားထားပြီးတော့နိုင်ငံသားကကြွမ်းကျင်သူတွေလာရောက်ခွင့်ပေးဖို့ပြည်ဝင်ခွင့်ပေးရေးကိစ္စတွေမှာလည်းအချိန်ဆွဲနေတာပါ။ကယ်ဆယ်ရေးပစ္စည်းတွေကိုသူတို့အစီအစဉ်နဲ့သူတို့ဝင်မယ်လို့ပြောနေပါတယ်။တချို့ဖြစ်ရတဲ့မှာဆိုရင်တော့နိုင်ငံသားကပေးဖို့တဲ့ကယ် န်ကိုမြန်မာနိုင်ငံထဲမှာအရေးပေါ်ကူညီတွေဝင်ငှားရမှာကြီးကြပ်ဖို့မြန်မာဆီဆိုရကခွင့်ပြုလိုက်တယ်လို့ AP သတင်းတပုတ်ကဆိုပါတယ်။တန်ချိန်22တန်ရှိတဲ့ကုန်ပစ္စည်းတွေကိုဝင်ငှားပေးဖို့အတွက်အဖွဲ့ဝင်2ဦးပါဝင်တဲ့ဒီအဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိနေပြီလို့လည်းဆိုပါတယ်။လေမုန်တိုင်းဘေးဒဏ်ခံရသူတွေအတွက်ရုရှားနိုင်ငံကအရေးပေါ်ကူညီဖြစ်နေနောက်ထပ်လေရင်တစ်စင်းစာကုန်ပစ္စည်းတွေမနေ့ဖြစ်များရောက်ရှိမယ်လို့လည်းရုရှားနိုင်ငံကသတင်းတွေမှာပါရှိပါတယ်ရှင်။